အခုလိုသမ္မတဒေါ်နယ်ထရမ့်ဘက်ကရွေးကောက်ပွဲရလဒ်ကိုတင်းခံနေချိန်မှာအမေရိကန်ကာကွယ်ရေးဝန်ကြီးအောင်ဆယ်ဦးကတော့ဒီနိုဝင်ဘာရွေးကောက်ပွဲရလဒ်ကိုပြောင်းနိုင်ရေးစစ်တပ်ကိုအသုံးမချဖို့ပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။သမ္မတထရမ့်ရဲ့ Republican Party ရောအတိုက်အခံ Democrat Party ကပါပါဝင်တဲ့လက်ရှိတက်ရှိထင်ရှားဒီကာကွယ်ရေးဝန်ကြီးဟောင်းတွေကအခုလိုသတိပေးလိုက်တာကိုမနေ့က Washington Post သတင်းစာထဲမှာဆောင်းပါးထဲမှာသူတို့နာမည်တွေနဲ့ဖော်ပြခဲ့တာပါ။ဒီဆောင်းပါးထဲမှာကာကွယ်ရေးဝန်ကြီးဟောင်းဆယ်ဦးကရွေးကောက်ပွဲရလဒ်ပေါ်မေကုံးထုတ်ရမယ့်အချိန်ကကျော်လွန်သွားခဲ့ပြီလို့ထောက်ပြခဲ့ပါတယ်။ဒါအပြင်ရွေးကောက်ပွဲဆိုင်ရာအငြင်းပွားမှုတွေနဲ့စစ်တပ်ကိုဆွဲသွင်းဖို့ကြိုးပမ်းတာကြောင့်တိုင်းပြည်ကိုအန္တရာယ်ကြီးပြီးဥပဒေချိုးဖောက်ဖွဲ့စည်းပုံနဲ့မညီတဲ့အဖြစ်ရောက်သွားစေနိုင်တယ်လို့လည်းပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်ခင်ဗျာ။